မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့လင်းထက်တာကာလအတွင်းအသက်ဖြတ်ခံရမှုက2024အတွက်မကြုံစဖူးများနေတာတွေ့ရတယ်လို့ Geneva ကုလလူ့အခွင့်အရေးကတောက်ကြသတင်းစာရှင်းလင်းပွဲမှာပြောပါတယ် Geneva ရုံးပြောခွင့်ရ Jeremy Lawrence ကဖေဖော်ဝါရီလမှာအာဏာသိမ်းတဲ့လင်းထင်ပြည်ပြီးဖြစ်ပြီးကုလရုံးရဲ့ဆန်းစစ်ချက်ရ2024အတွင်းမယုံနိုင်စရာတပ်ဖြတ်မှုနဲ့ကြုံရတယ်လို့ပြည်ရင်းကအရက်သားတွေရဲ့အခြေအနေဟာတစ်နှစ်တခြားဆိုးဝါးလာနေတယ်လို့ပြောပါတယ် APPအဖွဲ့ရှင်အရာအမျိုးသမီး900ကျော်ကလေးငယ်250နီးပါးအပါဝင်လူပေါင်း1800တဲ့မနဲ့အသက်ဖြတ်ခံရတာဖြစ်ပြီးစစ်တပ်အာဏာသိမ်းတဲ့လင်းနှစ်တာကာလအတွင်းအရသာတည်ဆောက်မှု6200ကျော်ရှိတယ်လို့ပြောပါတယ်စစ်မှုမထမ်းမနေရဥပဒေကြောင့်လူငယ်တွေထွက်ပြေးတိမ်းရှောင်တာရှိတယ်လို့လူပေါင်း3သိန်းခွဲလောက်အိုးရင်ပြောင်းရွှေ့ရပြီးစစ်တပ်ဟာအရသာတွေပေါ်ခေါင်းဖြတ်တာနှိပ်စက်တာလူသားတိုင်းတပ်ဖွဲ့တုံးတာမိရှူတာလို့ပြစ်ဒဏ်တွေအတွက်လဲကင်းလွတ်ခွင့်တွေရနေတာတွေ့ရတယ်လို့ပြောပါတယ်ကုလလူခွင့်ရေးရုံးရဲ့မြမဌာနေကိုစလဲ James Rodover ကလည်းစစ်ကောင်စီရဲ့အထူးသဖြင့်တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွေနဲ့နိုင်ငံနေရာအများပြားမှာပြည်သူတွေလိုအပ်တဲ့လူသားစာနာမှုအကူအညီပေးမှုတွေကန့်သတ်မှုတွေဆက်ပြီးချထားတာဟာမြန်မာနိုင်ငံအခြေအနေကိုပိုဆိုးအောင်ဖန်တီးတာဖြစ်တယ်လို့ပြောပါတယ်